ွယ်စည်းပုံအခြေခံဥပဒေကိုအခု2015ရွေးကောက်ပွဲနောက်ပိုင်းမှသာပြင်နိုင်မယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရောက်ရှင်မန်းကပြောပါတယ်အင်ကေဒီပေါ်မှာအင်ကေတို့သဘောထားကိုသိချင်ပါတယ်ရှင်
အဲကျွန်တော်သဘောထားကတော့ဒီဥစ္စာဘယ်တော့ပြင်မယ်ဘယ်တော့ပြုမယ်ဆိုတာပြည်သူလွတ်တော်ကိုယ်စားလှယ်တွေကဆုံးဖြတ်မှာဥက္ကဋ္ဌကဆုံးဖြတ်မှာမဟုတ်ဥက္ကဋ္ဌကဒီလိုပြောတဲ့ဒီတိုင်းလုပ်လို့မရပါဘူးဥပဒေသဘောအရဒါပါလီမန်ရဲ့အဆုံးဖြတ်ပဲဖြစ်ရမှာပါဒါလွဲနေတယ်လို့ထင်ပါတယ်
ဟုတ်ကဲ့အခုလို2015ရွေးကောက်ပွဲနောက်ပိုင်းမှာပဲဒီအခြေခံဥပဒေကိုပြင်နိုင်မယ်လို့ပြောတာကရောဘာကြောင့်လို့အင်ကေကမြင်ပါလဲရှင
်ဟုတ်တယ်သူတို့အကြောင်းပြချက်မပြောဘူးအကြောင်းပြချက်ပြောလို့ရှိရင်ကျွန်တော်တို့ဒါကိုစဉ်းစားရမှာပေါ့
ဟုတ်ကဲ့2015ရွေးကောက်ပွဲနောက်ပိုင်းမှာပဲဒီအခြေခံဥပဒေကိုပြင်နိုင်မယ်ဆိုတော့ဒီဒေါ်ဆဲစုကြည်ကဘလို့မှသမရမဖြစ်နိုင်တော့ဘူးဆိုတော့သဘောမျိုးတက်ရောက်ပါလား
ဟုတ်ပါတယ်အဲ့ဒီသဘောမျိုးပြောနေတာဒါသူရဥွှေမန်းစီမှာဒီအခွင့်အာဏာမရှိပါဘူးဒီလူလွတ်တော်ကအဆုံးပြတ်ပြူအောင်မှာပ
ါအင်ကယ်ရို NLD အနေနဲ့က2008ဖွဲ့စည်းပုံပြင်ဆင်ရေးကိုဒီဇိုင်းမမက်စ조사ဆောင်ရွက်ခဲ့တာဆိုတော့အခုဒီ2015နောက်ပိုင်းမှာပြင်နိုင်မယ်လို့ပြောတဲ့ပုံမှာအင်ကယ်ရို ကဘာတွေဆက်လုပ်ဖို့ရှိပါလဲရှင
်ကျွန်တော်တို့ဆက်လုပ်မှာပါကျွန်တော်တို့ NLD က88ထဲက98ထဲကကျွန်တော်တို့ခံစားခဲ့ရတယ်မလျှော့တော့ဆိုရဒါဆက်လုပ်အောင်ပါပဲကျွန်တော်တို့စရဏမလုပ်ပါဘူး
ဟုတ်ကဲ့ဒီဖွဲ့စည်းပုံပြင်ရေးကိုဟိုသူရောက်ရှင်မန်းပြောတာကဒီသမရတို့ကကွယ်ရေးဦးစီးချုပ်တို့နဲ့လည်းတွေ့ဆုံညှိနှိုင်းမှုရှိတယ်ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကသမရတို့ကကျုပ်တို့ပေါ်မှာမူတည်နေတယ်လို့ရောအင်ကယ်တို့ပြောနိုင်မလားရှင
်အားလုံးတော့အကျုံးဝင်သက်ဆိုင်တယ်သူတို့ပေါ်မှာမူတည်တယ်လို့တော့ပြောလို့မရဘူးသူရောက်ရှင်မန်းပြောသလိုနော်ကိုဖြစ်ချင်တာကိုတိုင်ပင်ပြီးလှုပ်သွားကြမယ်လို့သဘောမျိုးကတော့ကျွန်တော်လက်ခံလို့မရပါဘူ
းဟုတ်ကဲ့အခုဒီ2015ရွေးကောက်ပွဲကိုလည်းဒီဖွဲ့စည်းပုံနဲ့ပဲကျင်းပသွားမယ့်ပုံစံရှိတော့အင်ကေဒီ2015ရွေးကောက်ပွဲကိုရောရွေးကောက်ပွဲကိုရောဘယ်လိုများခက်မဲမှာလဲဟိုအလားအလာဘယ်လိုရှိနိုင်မှာလဲအေးချမ်းချမ်းကျင်းပနိုင်ဖို့ရောအင်ကေတို့ယူဆပါလားရှင
်ကျွန်တော်တို့အဖွဲ့ချုပ်ရောနော်နိုင်ငံရေးပါတီတွေအားလုံးကအေးချမ်းချမ်းဖြစ်ဖို့ပဲလှူလာပါတယ်မဖြစ်ခဲ့ဘူးဆိုရင်တော့မဖြစ်တဲ့လူတွေတာဝန်ပဲဖြစ်ပါလိမ့်မယ်
အင်ကေနောက်တစ်ခုကအခုဒေါအောင်ဆန်းစုကြည်ကအခုဆိုလို့ရှိရင်အသက်80နားနီးနေပြီပေါ့နော်အင်ကေအခုဖွဲ့စည်းပုံက2015နောက်ပိုင်းမှာပဲပြင်နိုင်မယ်ဆိုရင်ဒါ2020အထိကဒေါအောင်ဆန်းစုကြည်ကသမရမဖြစ်နိုင်တဲ့သဘောဖြစ်နေတော့ဒါကအင်ကေတို့ NLD ပါတီအတွက်ဒေါအောင်ဆန်းစုကြည်အတွက်ဘယ်လောက်ထိနစ်နာမှုရှိနိုင်မလဲအတွက်အင်ကေတိုင်းပြည်အတွက်ကရောဘယ်လောက်နစ်နာမှုရှိပါသလဲအင်ကေ
ဒါလက်တွေ့ကြကြပြောကြလို့ရှိရင်သမရရီကန်ကသမရဖြစ်တဲ့အချိန်မှာအသက်80ကစပါတယ်နော်အဲ့တော့လက်တွေ့ကြကြပဲစဉ်းစားကြရအောင်ဘလောက်ဖြစ်လို့ဘာဖြစ်မယ်ဆိုတာပြောနေလို့မရပါဘူ
းဟုတ်ကဲ့အခြေအနေတွေအားလုံးကိုခြုံငုံပြီးတော့ဒီမြန်မာနိုင်ငံကလက်ရှိသွားနေတဲ့နိုင်ငံရေးအခင်းအကျင်းကိုအင်ကေအခုဘယ်လိုများသုံးသပ်နိုင်မလဲရှင
်နိုင်ငံရေးအခင်းအကျင်းကတော့အပြောင်းအလဲကိုလက်ရှိအစိုးရနဲ့ USC ဘာတွေကလိုချင်နေသို့တော့သူတို့မထိခိုက်အောင်သူတို့ခံစား권နေမဆုံးရှုံးအောင်ဒါကိုရှေ့တန်းဦးစားတင်တဲ့အတွက်ပြုပြင်ပြောင်းလဲရေးကအလွန်နှောက်နှေးနေပါတယ်
ဟုတ်ကဲ့ဆိုတော့ဒီအခြေအနေတွေပေါ်မှာအကောင်းဆုံးကဘာလှုပ်ဆောင်တင်တယ်လို့အင်ကေကမြင်ပါလဲရှင
်အားလုံးလှုပ်ချင်တာကတော့တရားဥပဒေစိုးမိုးရေးပဲဥပဒေနဲ့အညီပဲပြောကြအောင်ဥပဒေနဲ့အညီပဲလှုပ်ကြအောင်အဲ့ဒါပါ
ဟုတ်ကဲ့အင်ကေဦးညံဝင်းကိုကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီကောင်းပါပြီ